ချင်းပြည်နယ်ထဲမှာအခြေခံကျောင်းဆရာဆရာမစုစုပေါင်း4000လောက်လိုအပ်နေပါတယ်။အခုလိုဆရာဆရာမရှားပါးနေတာကိုလက်တလောဖြည့်ရှင်မှုအတွက်ပြည်နယ်အစိုးရကနေစာလာပေးစနစ်နဲ့ကျောင်းဆရာနဲ့လှုပ်အားပေးကျောင်းဆရာတွေကိုခေါ်ယူဖြည့်တင်းနေရတဲ့အကြောင်းချင်းပြည်နယ်အစိုးရနဲ့ပြည်နယ်သက်တော်ကိုယ်စားလှယ်တွေကပြောကြပါတယ်။အကြောင်းစုံကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်နေမြန်သတင်းပေးပို့ထားပါတယ်ရှင်
။ကျောင်းဆရာဆရာမလိုအပ်ချက်ရှိနေတဲ့ချင်းပြည်နယ်ကကျောင်းတွေအတွက်နေစာလာပေးကျောင်းဆရာတွေထပ်နိုင်ဖို့ဆောင်ရွက်နေသလိုလက်တလုံးလိုအပ်ချက်ကြီးကြီးမားမားရှိနေတဲ့မတူပီမြို့နယ်နဲ့ပလဝမြို့နယ်မှာဒေသခံလိုအပ်ပြီးဆရာတွေနဲ့ဖြည့်ဆည်းဖို့ချင်းပြည်နယ်အစိုးရကကြိုးစားနေပါတယ်။လက်ရှိမှာမတူပီမြို့နယ်ကကျောင်းတွေမှာလိုအပ်ပြီး1800လောက်အရေးချင်းဆက်အလုပ်ဝင်စာမေးဝဲပြည့်စုံထားပြီးဒီအပတ်ထဲအဖြေဖွာတွေကိုစစ်ဆေးပြီးခန့်အပ်သွားမယ်လို့ချင်းပြည်နယ်လူမှုရေးဝန်ကြီးဦးပေါင်လုံးမင်းထံကဖူယိုရီကိုပြောပါတယ
်။အဆိုးဆုံးကတော့ပလဲဝတ်နဲ့မတူပီအစီအစဉ်ဝန်ကြီးကတော့ရှင်းတယ်ပေါ်ရီယာကိုစားပြီးစီတယ်။တကယ်ရေးချင်းရှိတယ်ကျောင်းကလုပ်ငန်းကိုလည်းဖြစ်ဝင်စားတယ်ဆိုတော့ဆက်တုံးလို့ရရင်လည်းတုံးနိုင်အောင်ပေါ့။ကိုလောလောဆယ်တည်ရဆိုတာကတော့ယာကြီးခဏပဲတုံးမဲ့ဆရာတွေပဲ။ကျက်နာကျက်တဲ့နေရာမှာဖြည့်ရှင်းနေအောင်လုပ်တဲ့နည်းလမ်းတစ်လမ်းပေါ့နော်။ဘုန်းကြီးကနေစာလာပြီးလို့ဟာမျိုးပေါ့နော်။ဆိုတော့ဆံဘူးလည်းအစီအစဉ်တော့ရှိတယ်ဒီကြောင့်ဆိုရရင်ကိုယ်စီမခံနိုင်သေးတာ
။ချင်းပြည်နယ်ကသွားလာရခက်ခဲတဲ့ဒေသတွေမှာအခြားနေရာကကျောင်းဆရာတွေခန့်အပ်ဖို့အခက်ခဲရှိပါတယ်။ဒါကြောင့်ချင်းပြည်နယ်အစိုးရကဆရာလိုအပ်ချက်ရှိတဲ့မြို့နယ်ဒါမှမဟုတ်ရင်ကျေးရွာတွေမှာနေထိုင်တဲ့ဘွဲ့ရလူငယ်တွေကိုဦးစားပေးခန့်ဖို့အစီအစဉ်ထားတယ်လို့ဆိုပါတယ်။ဒီအောင်စုဝန်ကြီးဌာနကလက်တလုံးမှာမတူပီဒေတာအတွက်ပဲဆရာတွေရေးပေါ်ထမ်းသာဖို့တရားဝင်ညွှန်ကြားချက်ပို့ထားပြီးနဲ့အခြားမျိုးနယ်တွေမှာလည်းဆရာလိုအပ်ချက်ကများနေကြောင်းမတူပီမျိုးနယ်ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်နယ်သွတ်တော်ကိုယ်စားလှယ်ဆလိုင်းအောင်ခရံကဗီဒီယိုရေးကိုပြောပါတယ
်။ဒီအောင်စုကလည်းမတူပီမျိုးနယ်အတွက်ပဲသူကခန့်ဖို့ဆိုပြီးတော့တရားဝင်ညွှန်ကြားလာတာအမှန်တော့ဒီကျွန်တော်မတူပီကတောင်းကြီးလစ်လက်တော့တချို့တောင်းကြီးကပြည့်ရမယ်အနေထားဖြစ်နေပြီးတော့အရေးပေါ်ကူစားတဲ့စနစ်ပုံစံနဲ့လုပ်လိုက်တာပေါ့။ချင်းပြည်နယ်ကပြည်နယ်လုံးမှာ4000လောက်လစ်လက်နေတယ်60ဆက်ပါ့
။ရခိုင်ပြည်နယ်နဲ့ဆက်ဆက်နေရဲ့ပလောဝမြို့နယ်မှာကျောင်းဆရာလိုအပ်ချက်ကအများဆုံးဖြစ်ပြီး1000ကျော်လောက်ခန့်ထားဖို့လိုအပ်နေပါတယ်။ကျောင်းတွေရှိပေမဲ့ဆရာလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့မျှော်လင့်နေကြောင်းချင်းပြည်နယ်ပလောဝမြို့နယ်ကကျောင်းသားမိဘဦးကျော်အောင်ကဖူယိုရီကိုအခုလိုပြောပါတယ်။
ဒီကိစ္စနဲ့ကတော့အဓိကတော့ဆိုရအနေနဲ့တော့ဒီအကျောင်းတော့ရှိပါရဲ့အမှပင်ကြမဲ့ဒီလုံလောက်တဲ့ကျောင်းဆရာမတွေမရှိတာတော့တော်တော်လေးအဆက်ကြီးကြီးလို့ရှိနေတယ်ဆိုတော့ဒါကိုဒီတောင်ဝန်ရှိပုဂ္ဂိုလ်တွေကအရင်ဆုံးနဲ့ကျွန်တော်တို့ဒီဒေတာကိုအလေးဒီအနာဂတ်ကိုကြည့်ပြီးတော့ဒါလုံးဝကျွန်တော်တို့ဒေတာအတွက်တော်လကောင်ကျွန်တော်တို့ဒီမိသားအပြည်သူတရားအနေနဲ့တော်လကောင်တော်လေးဟိုဝန်လေးဝန်တာလည်းပြန်
အစိုးရကချင်းပြည်နယ်နဲ့ရခိုင်ပြည်နယ်ကဆရာလိုအပ်ချက်ရှိတဲ့အကြောင်းတွေမှာနေသားလာပြီးဆရာတွေခန့်ထားဖို့ကြိုးစားနေပါတယ်။ဒီလိုခန့်တဲ့နေရာမှာလည်းတင်ကြားမဲ့ဆရာတွေရဲ့ကျွမ်းကျင်တဲ့ဘာသာရပ်ကိုတင်ကြားခိုင်းတာမျိုးဒါမှမဟုတ်ရင်လုံလောက်တဲ့လေ့ကျင့်တင်ကြားမှုတွေလုပ်ပေးတဲ့လို့ပညာရေးနယ်ပယ်ကျွမ်းကျင်သူတွေကဆိုပါတယ်။2019မှာအခြေခံပညာတက္ကသိုလ်ဝန်ထမ်းအောင်ချက်ကတတိလုံးအတိုင်းတာနဲ့ဆိုရင် 38.44 ရှိပြီးပြည်နယ်လိုက်ဆိုရင်မွန်ပြည်နယ်က 39.54 ရာခိုင်နှုန်းနဲ့အောင်ချက်အများဆုံးဖြစ်ပါတယ်။ချင်းပြည်နယ်ကတော့ 19.59 ရာခိုင်နှုန်းနဲ့အောင်ချက်အနည်းဆုံးဖြစ်နေပါတယ်။